မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်လုတ်တန်ခံရမှုနဲ့လူ၄ဦးဖမ်းဆီးထားပြီးနောက်ထပ်9ဦးကိုရဲကအလို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကတည်ဆုံးသူရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုနေပေမဲ့မလေးရှားအာဏာပိုင်တွေကပယ်ချထားတာကြောင့်နှစ်နိုင်ငံကြားတန်တမာရေးလည်းတင်းမာနေပါတယ်။တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နှိပ်ပရိယတွေကအတင့်ရဲလာတာကြောင့်သတိကြီးကြီးထားကြဖို့လိုအပ်နေပြီလို့ပြောပါတယ်။ AP နဲ့ Reuters သတင်းတွေကိုအခြေခံပြီးတော့မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
နောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲအကိုကင်ဂျုံနန်းမလေးရှားနိုင်ငံမှာရုတ်တရက်တည်ဆုံးကြရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ၄ဦးရှိသွားပါပြီ။ဖျော်ဖြေရေးမယ်အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်းဖီဟွန်အနှိမ့်တဲဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစီတီအေရှားနဲ့သူမနဲ့ပတ်သက်တဲ့မလေးရှားနိုင်ငံသားမိုဟာမက်ဘင်ဂျူလာလူဒင်တို့နဲ့အတူအသက်48နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီဂျွန်ချိုးတို့ကိုလည်းဖမ်းဆီးထားပါတယ်။ရီဂျွန်ချိုးကတော့2016ခုနှစ်ကတည်းကမလေးရှားနိုင်ငံကိုရောက်နေတာဖြစ်ပြီးကွာလာလမ်ပူးကကုမ္ပဏီတစ်ခုရဲ့ IT ဌာနမှာအလုပ်လုပ်နေသူဖြစ်ပါတယ်။ဒီလူတွေအပြင်ရဲကအလို့ရှိထားသူနောက်ထပ်9ဦးရှိပါသေးတယ်။မလေးရှားဒုတိယရဲချုပ် No Rashid Ibrahim ကအခုလိုပြောဆိုထားပါတယ်
။ As investigation progress, 4 suspects has been identifiedwhich
put assist us very much on the investigation. ဆက်ပြီးဆုံးစစ်စင်းနေပါရယ်။တမရရှိသူနောက်ထပ်၄ယောက်ရှိပါရယ်။မြောက်ကိုရီးယားနိုင်ငံသားတွေဖြစ်တဲ့အသက်33နှစ်အရွယ်ရီဒီဟျွန်း၊အသက်34နှစ်အရွယ်ဟောင်ဆောင်ဟက်၊အသက်55နှစ်အရွယ်အိုဂျွန်ဂီလ်နဲ့အသက်58နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီဂျန်နမ်တို့ဖြစ်ပါရယ်။သူတို့အားလုံးကဇန်နဝါရီလကုန်ပိုင်းဖေဖော်ဝါရီလဆန်းပိုင်းတွေမှာအသီးသီးမလေးရှားနိုင်ငံကိုရောက်လာကြသူတွေဖြစ်ပြီးတော့မလေးရှားနိုင်ငံကနေဖေဖော်ဝါရီ17ရက်နေ့မှာပြန်လည်ထွက်ခွာမဲ့ရက်ဖြစ်ပါရယ်။စုံစမ်းစစ်ဆေးမှုအတွက်ရဲကအလို့ရှိနေတဲ့နောက်ထပ်လူတွေရှိပါသေးတယ်။အသက်30အရွယ်မြောက်ကိုရီးယားနိုင်ငံသား James လို့ခေါ်တဲ့ Reggie ဦးနဲ့နောက်နှစ်ယောက်ကတော့ဘသူတွေဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်
။မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကန်ချိုးကကင်ဂျုံနန်ရဲ့အလောင်းကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာကိုလည်းမလေးရှားအစိုးရကပယ်ချထားပါတယ်။ဒီနောက်မှာတော့မြောက်ကိုရီးယားတပ်မတ်ကြီးကမလေးရှားရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်တန်တရားဝင်တဲ့အကြောင်းပြောဆိုလိုက်ပါတယ
် It has been 7 days since the incident but there is no
မတော်တဆမှုဖြစ်ခဲ့တာ9ရက်ရှိခဲ့ပါပြီဒါပေမဲ့တည်ဆုံးရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းထောက်ထားမရှိသေးပါဘူးမလေးရှားရဲဖွဲ့ရဲ့စုံစမ်းစစ်ဆေးမှုရလဒ်ကိုလက်ခံရမယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုအပေါ်မှာမယုံကြည်ပါဘူးဒီစုံစမ်းစစ်ဆေးမှုနောက်ကွယ်မှာတစုံတစ်ယောက်ပါဝင်ပတ်သက်နေနိုင်တဲ့အပေါ်မှာလည်းပို့ပြီးတော့စိုးရိမ်ပါတယ်
မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်မတ်ကြီးကန်ချိုကမလေးရှားနိုင်ငံကိုဝေဖန်ပြစ်တင်ပြီးတဲ့နောက်မလေးရှားကလည်းမြောက်ကိုရီးယားဆိုင်ရာတပ်မတ်ကြီးကိုတိုင်ပင်ညှိနှိုင်းဖို့ဆိုပြီးပြန်ခေါ်ပါတယ်။မြောက်ကိုရီးယားတပ်မတ်ကြီးကန်ချိုကိုလည်းမလေးရှားနိုင်ငံသားဌာနကတနင်္လာနေ့မှာဆင့်ခေါ်ပြီးဆွဆွဲချက်တွေဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ်။ကင်ဂျုံနန်လောက်ကျန်မှုကိုမြောက်ကိုရီးယားတို့ကြိုးကင်စီစဉ်တာလို့ယူဆထားတဲ့တောင်ကိုရီးယားအစိုးရကတော့မြောက်ကိုရီးယားရဲ့အကြမ်းဖက်မှုနှိပ်ပရိယေတွေကပိုပြီးအတင့်ရဲလာပြီလို့ပြောဆိုပါတယ်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ယာယီသမရအဖြစ်တာဝန်ယူထားတဲ့ဟွမ်ဂျိုအန်းကအခုလိုပြောပါတယ်
။북한정권의테러수법이더욱대담해지고
မြောက်ကိုရီးယားအစိုးရရဲ့အကြမ်းဖက်နှိပ်ပရိယေတွေကပိုပြီးအတင့်ရဲလာတာကြောင့်ကျွန်တော်အစိုးရနဲ့ပြည်သူတွေအပေါ်မြောက်ကိုရီးယားအစိုးရကအကြမ်းဖက်ဆောင်ရွက်လာနိုင်ကြီးအပေါ်မှာပိုပြီးသတိထားရမှာဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနန်ကိုလေစိတ်လူမြေခွဲမှာတပ်ဖြတ်ခဲ့တာဟာဆိုရင်တီးခံနိုင်စရာမရှိတဲ့ရက်ဆက်ချမ်းကျုပ်တဲ့ရာဇဝတ်မှုဖြစ်တယ်လို့တောင်ကိုရီးယားယာယီသမ္မတကပြောဆိုပါရယ်အသက်45နှစ်အရွယ်ကင်ဂျုံနန်ဟာမကာအိုကိုသွားမဲ့လေယာဉ်ကိုစီးဖို့စောင့်နေချိန်ကွာလာလမ်ပူးနိုင်ငံတကာလေစိတ်မှာအမျိုးသမီးနှစ်ဦးကအစိတ်အသွင်းတိုက်ခိုက်ခံရတာဖြစ်တယ်လို့မလေးရှားနဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုထားပါရယ်သူကိုစေယုံအပုတ်လမ်းမှာပဲကွယ်လွန်သွားတာဖြစ်ပါလေရှင်